ကဲ့ဥအောင်နဲ့ခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့နိုင်ပိုင်းကပဲရတဲ့ဒီ AFP သတင်းအရဆိုရင်အမေရိကန်ပြည်ထောင်စုဒီနိုင်ငံကြီးဌာနပေါ့လေမြန်မာနိုင်ငံမှာတဲ့အခုကျင်းပမဲ့ရွေးကောက်ပွဲဟာမျှတလွတ်လပ်မှုရှိမှာမဟုတ်သလိုနိုင်ငံတကာရဲ့အတိအမှတ်ပြုမှုကိုလည်းရမှာမဟုတ်ပါဘူးလို့ပြောတယ်ခင်ဗျာအဲ့တော့အတိစကားနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရအဖွဲ့အတွင်းသဘောထားတွေကိုဘယ်လိုများဝေဖန်လို့ရမလဲခင်ဗျာ
အော်အခုလိုမျိုးပေါ့ဒီရွေးကောက်ပွဲကဟိုနိုင်ငံတကာအဆင့်တန်းမိမှာမဟုတ်ဘူးလွတ်လပ်မျှတမှာမဟုတ်ဘူးဆိုတော့ဒါအရင်ကလည်းဒီအမေရိကန်အစိုးရအနေနဲ့ပြောဦးပါတယ်အထူးသဖြင့်ဒီလက်ထောက်နိုင်ငံခြားဝန်ကြီးကကမ်ဘယ်ဗမာပြည်ကပြန်လာတဲ့အချိန်မှာပဲဒီစကားပြောခဲ့တာပါဒါအခုလိုမျိုးထပ်ပြီးတော့ပြောလဲဆိုရင်ဒီရွေးကောက်ပွဲရတဲ့နိုင်ငံတကာကအသိမှတ်မပြုတ်မှာမဟုတ်ဘူးလို့ပြောတာတော့ဒါဟိုတော်တော်လေးကိုပြင်းထန်လာတဲ့သဘောပဲ။ဒါကျွန်တော်တို့ကတော့ဒီတက်မကပိုပြင်းထန်စီခြင်းပါပဲ။အခုတည်းကသူတို့ဒီအမေရိကန်အစိုးရအနေနဲ့ကဒီနားအဖိုင်ရွေးကောက်ပွဲမှာဒီတောင်ဆန်းစစ်ကြီးကောင်းဆောင်တဲ့ဒီမိုကရေစီအင်အားစုတွေမပါသေးဒီရွေးကောက်ပွဲကိုလုံးဝအသိမှတ်မပြုတ်နိုင်ဘူး။အဲနားအဖိုင်အနေနဲ့ဒီမတရားတဲ့မဟုတ်တဲ့လုပ်ရတဲ့ကိုရပ်ပြီးတော့တောင်ဆန်းစစ်ကြီးနဲ့ဒီဒီမိုကရေစီအင်အားစုများနောက်တိုင်းနာကိုယ်စားလှယ်များနဲ့တွဲဆဆွေးနွေးညှိနှိုင်းပြီးတော့နိုင်ငံရေးပြဿနာတွေအကြီးရှာဖို့တောင်းဆိုတာမျိုးပေါ့နော်အဲလိုမျိုးလုပ်ဖို့တော့ကျွန်တော်တို့ကတောင်းဆိုတာရှိပါတယ်အဲတခုတော့ရှိတယ်ခင်ဗျာဟိုဥပမာဆိုမြေးသလိုပဲစီနီတာဂျင်ဝက်ကက်သဘောထားတော့ဟိုစမ်းကျင်ဘက်ပေါ့ဗျာအဲစီနီတာဂျင်ဝက်ကက်သဘောထားကလည်းဒီအမေရိကန်တက်လွတ်တော်မှတရားမှသူတယောက်ပဲရှိရသဘောထားပါဆိုတော့သူကအင်မတန်နေတဲ့လူနေစုသူကဆိုဘလို့ပဲမြန်မာစီအစိုးရနဲ့ဟိုမျက်နှာသာရအောင်လှုပ်ချင်းလှုပ်ချင်းမြန်မာစီအစိုးရကဘလို့ပဲဟိုကူညီချင်းကူညီချင်းပေါ့သူ့လိုရည်တည်မှုကဟိုသူတယောက်ပဲရှိတဲ့ခါကျတော့အမေရိကန်အစိုးရရဲ့မူဝါဒတွေကဒီစင်နေတာဂျင်မုတ်ကက်သဘောထားအကြောင်းတော့ကြားမှာမဟုတ်ပါဘူး။ဒါဆိုလည်းကျွန်တော်တို့ကတော့ဒီလောက်နဲ့တော့မတင်နိုင်နေဘူး။ဒီတက်ပေါ်ပြီးပြင်းထန်တဲ့သဘောထားရရှိဖို့သဘောထားအပြင်တကဟိုပြတ်သားတဲ့ထိရောက်တဲ့အရေးအမှုတွေပါရရှိဖို့ဆက်ပြီးကျွန်တော်တို့ကတောင်းဆိုရမှာပါ
။ဟုတ်ကဲ့အဲ့တော့အခုတော့ तू ကဒီလိုနိုင်ငံတကာရဲ့အတိအမှတ်ပြုမှုကိုရမှာမဟုတ်ဘူးလို့ပြောလိုက်ပြီဆိုတော့တခြားဥရောပနိုင်ငံတွေနဲ့ဒီကုလသမဂ္ဂမှာရောဒီအမေရိကန်ပြည်ထောင်စုရဲ့ပြောစကားတွေကဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲခင်ဗျာ။
အဲ့တော့အဲ့ဒါအဓိကပြအဲ့ဒီနိုင်ငံတကာဘာလုံးကအမေရိကန်ဆွဲအတန်ကိုနားထောင်ပြီးတော့တုံ့ပြန်ကြတာ哦ဆိုတော့ဟိုအမေရိကန်ဆွဲကဟိုနိုင်ငံတကာရဲ့အတိမတ်ပြုတ်မှုကိုရမှာမဟုတ်ဘူးဆိုတော့ရုပ်တရက်ကြည့်တော့လည်းကောင်းပါလေဒါဆိုအဲ့ဒီထက်ပိုတင်တာကအမေရိကန်ဆွဲအနေနဲ့ကတော့ဒီရွေးကောက်ပွဲဘလို့မှအတိမတ်မပြုတ်နိုင်ဘူးဆိုရယ်ပြတ်သားတဲ့ဟိုပြောဆိုမှုမျိုးအပေါ်ကြီးကြည့်တာပါအဲ့ဒါလို့ပြောမှသာလေနိုင်ငံတကာဆွဲကြီးကလည်းအမေရိကန်ဆွဲတဲ့ဘောတော့တီးပြီးအဲ့ခါကျမှသူတို့ရဲ့ support အားတွေကိုလည်းအတိအသီးထုတ်ကြမှာပါတော့အဓိကကတော့ကျွန်တော်တို့ကအမေရိကန်ဆွဲအနေနဲ့ဒီရွေးကောက်ပွဲလုံးဝအသိမှတ်မပြုတ်နိုင်ဘူးဆိုတာကိုတင်ညာတဲ့အခြေအနေမျိုးရအောင်ကျွန်တော်တို့ဆက်ပြီးတော့ဖိအားပေးရမှာပါ
။ဟုတ်ကဲ့အဲ့တော့ဒီရပိုင်းတွင်းမှာဟောဒီဥရောပတို့ကုလသမဂ္ဂတို့တက်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထူးခြားတာများဘာများရှိသေးလဲခင်ဗျာ။ဥအောင်တင်တို့များပြည်သေးလားအဲ့ဒါ။အ
ဲကျွန်တော်ကြည့်သလောက်ကတော့ဟိုသူတို့ဒီအထွေထွေအတွင်းဥရောပဘန်ကင်မွန်ကဒီမကြခင်အချိန်တွင်းမှာပေါ့နော်။ဒီသူ့ရဲ့မြန်မာမိတ်ဆွေနိုင်ငံများအစည်းအဝေးကိုပြန်ခေါ်ဖို့ကြိုးစားနေတာရှိပါတယ်။ဒါအစည်းအဝေးမတိုင်ခင်မှာသူကလောလောဆယ်မှာမြန်မာနိုင်ငံကိစ္စကိုကင်တွယ်ဖို့တာဝန်ပေးထားတဲ့ဒီသူ့ရဲ့ဟိုအတွင်းမှုချုပ်ဟိုအရာရှိချုပ်ဗီဂျင်နမ်ဘီယာကိုပြီးခဲ့တဲ့နှစ်ပတ်လောက်ကဒီအိန္ဒိယရဲ့တရုတ်ရဲ့နောက်စင်ကာပူရဲ့သုံးနိုင်ငံကိုလွှတ်ပြီးတော့သက်ဆိုင်ရာဆွေးနွေးမှုနဲ့ဆွေးနွေးမင်းများခိုင်းတာရှိတယ်။ဒါပြီးတော့ဒီပုဂ္ဂိုလ်ကမကြခင်မှာပဲဥရောပကဒီမြန်မာမိတ်ဆွေနိုင်ငံအဖွဲ့ဝင်နိုင်ငံများတချို့သွားပြီးတော့အလားတူဆုံးဖြတ်ဆွေးနွေးမှုတွေဆွေးနွေးမှုတွေလုပ်ပန်လို့ကျွန်တော်ကြားသိရတယ်။အဲ့ဒါပြီးလို့ရှိရင်တော့ဘန်ကင်မူဆောင်နဲ့ဒီမြန်မာမိတ်ဆွေနိုင်ငံများအသင်းရဲ့အစီအစဉ်ကိုပြန်ကျင်းပပါလိမ့်မယ်။အဲဒီမှာသူတို့ရဲ့ရည်ရည်ချက်အတိုင်းပါဗျာ။ဒီမြန်မာနိုင်ငံမှာလုပ်မယ့်ရွေးကောက်ပွဲဟာအားလုံးပါဝင်တဲ့ inclusive ရွေးကောက်ပွဲဖြစ်ဖို့အတွက်နားအဖောက်သူတို့အားလုံးဘလို့ဝိုင်းပြီးဖိအားပေးကြမယ်ဆိုတော့တပ်ပြီးဆွေးနွေးကြဆုံးဖြတ်ကြမှာပါ
။ဟုတ်ကဲ့ဦးအောင်နေကျေးဇူးပါရခင်ဗျာ
။ဟုတ်ကဲ့ရမယ်။